ဆူနီအစ္စလာမ်စစ်သွေးကြွတွေကိုနေနေရမှာအထောက်အကူဖြစ်စေဖို့အတွက်ရေးပေါ်ဆူရတရက်ဖွဲ့စည်းဖို့တိုက်တွန်းချက်ကိုအီရတ်ဝန်ကြီးချုပ်နိုရီအမလီခီကပေးချလိုက်ပါတယ်။ဒီလိုလှုပ်ဆောင်တာဟာဖွဲ့စည်းဖို့အခြေခံဥပဒေကိုစန့်ကျင်တာဧပြီလ30လွတ်တော်ရွေးကောက်ပွဲတွေရဲ့ရလဒ်ကိုစန့်ကျင်တာဖြစ်တယ်လို့ဒီနေ့ရုပ်မြင်သံကြားကနေပြောကြားတဲ့မိကုံးမှာမစ္စတာမလီခီကပြောသွားတာပါ။ရွေးကောက်ပွဲလွန်ဆူရတရက်ကိုဆူလင်လတရက်နေ့နောက်ဆုံးသတ်မှတ်ရက်အမီစတင်ဖွဲ့စည်းသွားမယ့်အကြောင်းအီရတ်ခေါင်းဆောင်တွေကသူ့ကိုကြိပေးခဲ့တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကတနင်္လာနေ့ကပြောဆိုခဲ့ပါတယ်။အမေရိကန်သမ္မတဥဘာမားနဲ့ဝန်ကြီးကယ်ရီတို့နှုတ်ဦးစလုံးဟာအီရတ်မှာဆူနီနဲ့ကလူမျိုးစုတွေပါဝင်တဲ့ဆူရတရက်ဖွဲ့စည်းဖို့အီရတ်ခေါင်းဆောင်တွေကိုတိုက်တွန်းနေတာဖြစ်ပါတယ်။မစ္စတာမလီခီဦးဆောင်တဲ့အီရတ်ဆူရဟာလူနည်းစုတွေကိုချဏ်လက်ထားပြီးဂိုင်းကနာဆွဲတင်းမာမှုတွေဖြစ်အောင်လုပ်နေတယ်ဆိုတဲ့ဝေဖန်မှုတွေနဲ့ရင်ဆိုင်နေရတာပါ။ဒီတော့တွင်မှာပဲအီရတ်နိုင်ငံမှာဆူနီစစ်သွေးကြွတွေကိုတိုက်ခတ်တဲ့နေရာမှာအကူအညီပေးဖို့အမေရိကန်သမ္မတဘရက်အိုဘားမားကကတိပေးထားတဲ့ဒီစစ်ဖက်အကြံပေး300ရဲကပထမတော့ဟာသူတို့ရဲ့လေလာသုံးသပ်တဲ့လုပ်ငန်းစဉ်ကိုစတင်နေပြီလို့ပင်ကွန်စစ်ဌာနချုပ်ပြောရေးဆိုခွင့်ရှိသူရေတပ်ဗိုလ်ချုပ်ဂျွန်ခါဘီကသတင်းတောက်တွေကိုဒီကနေ့ပဲမနေ့တော့ကပြောဆိုခဲ့ပါတယ်ရှင်။